တော်ရရှိမြခင်ဖန်ဆင်းရှင်ထာဝရဘုရားသခင်ဟာဘယ်လိုဘုရားမျိုးဖြစ်တော်မူပါသလဲတကိုးတော်အစုံဂုံတော်အနန္တနဲ့ပြည့်စုံတော်မူသောဘုရားဖြစ်တော်မူပါတယ်စိတ်ရှိတော်မူသောဘုရားဖြစ်တော်မူပါတယ်ဒါပေမဲ့လို့အပြစ်ရှိလွယ်တယ်လို့ယုံလွယ်ပြီးပြစ်ဒဏ်ပေးတော်မူသောဘုရားဖြစ်တော်မူတဲ့အကြောင်းဖော်ပြထားတဲ့ဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မဟောင်းကြားမိုင်းတွေကနာဟုနာဂတိကျမ်းခန်းကြီး7အခန်းငယ်1ကနေအခန်းငယ်3အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။အပြစ်တည်တဲ့သူတွေကိုအပြစ်ကနေမလွတ်ပါဘူး။လေပွေမိုးဆက်မုန်တိုင်းမှာကြွတော်မူတဲ့ဖျားမိုးတိမ်ဟာဆက်တော်အောက်မှာငြိမ်မှုန်လို့ဖြစ်ရတဲ့အကြောင်းနာဟုနာဂတိကျမ်းအခန်းကြီး7အခန်းငယ်1ကနေအခန်းငယ်3အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြမှာဖြစ်ပါတယ်
။သင်သိရတော့တမန်ကျမ်းရဲ့မိတ်ဆွေတို့တက်ရှင်အပေါင်းတို့ခင်ဗျာ။ကျွန်တော်တို့ဒီကနေ့စတင်သွားရတော့မယ်နာဟုံအနာဂတိကျမ်းဟာမိတ်ဆွေတို့ကိုမိတ်ဆက်ပေးစဉ်ကတည်းကကျွန်တော်ဖော်ပြပေးခဲ့တဲ့အတိုင်းပဲနိနေဝေလို့ခေါ်တဲ့အာရှုရိမြို့ပြကြီးကိုဗျာဒိတ်အနာဂတိများနားဆင်ရန်ကြိမ်ဆူခြင်းသာလျှင်တခုတည်းသောအဓိကပရောဂျက်ဖြစ်တယ်ဒီအကြောင်းကိုကျွန်တော်တင်ပြခဲ့ပြီးပါပြီမိတ်ဆွေတို့လည်းသိခဲ့ရပြီးပါပြီတနည်းဆိုရရင်တော့နိနေဝေမြို့တော်ကြီးကိုဥတိုက်ပြီးကြိမ်ဆူမှုဟာအစကနေအဆုံးဖုံးလွှမ်းနေမှာဖြစ်တယ်ဒါပေမဲ့အဲ့ဒီအဓိကရသော့ချက်တဲ့မကကျွန်တော်များလူသားအပေါင်းတို့ဘက်ကရယူနိုင်စရာသင်ခန်းစာတွေနားဆင်ကြရမယ့်သတင်းစကားတွေကိုလေဒီကျမ်းဟာဝိညာဉ်ရေးအနှစ်သာရအပြည့်အဝနဲ့ဖော်ပြသွားမှာဖြစ်တယ်ဆိုတာကိုကျွန်တော်တို့ကြိုတင်ပြီးတော့နားလည်ထားဖို့လိုအပ်ပါတယ်။နာဟုံအနာဂတ်ကျမ်းအခန်းကြီး1ရဲ့ဤဒန်းကတော့အခုလိုဖြစ်ကြောင်းပါ။နာဟုံအနာဂတ်ကျမ်းအခန်းကြီး1အငယ်1အေလကောရှရွာသားနာဟုံခံရ၍နိနေဝေမြို့နှင့်ဆိုင်သောဗျာဒိတ်တော်အချက်ဟူမူကားနိနေဝေနှင့်ဆိုင်သောဗျာဒိတ်တော်ဆရာကို Burden of Nineveh ဆိုပြီးတော့အင်္ဂလိပ်ကဆိုထားပါ रे ဒီ Burden ဆရာဟာအပြစ်စီရင်ချက်ကိုဆိုလိုခြင်းဖြစ်ပါ रे ဟေရှာယအနာဂတ်ကျမ်းမှာဆိုရင်အဲ့ဒီလိုပဲ Burden ဆိုပြီးတော့လူမျိုးတော်နဲ့တကွလူမျိုးတော်ရဲ့ပတ်ဝန်းကျင်တခွင်ကနိုင်ငံတော်တွေအားလုံးအတွက်အဖဖျားသခင်ဤစီရင်တော်မူခြင်းအသံတွေကိုကျွန်တော်တို့ကြားနာခဲ့ကြပြီးပြီဖြစ်ပါလေမိတ်ဆွေအပေါင်းတို့ယောနဝတ္ထုမှာတုန်းကလည်းပဲအခုလိုပဲနိနေဝေအတွက်ဗျာဒိတ်တစ်ခုဟာဖြစ်တည်ခဲ့ဘူးပါသေးတယ်အဲ့ဒီလိုဗျာဒိတ်မဖြစ်တည်ဖြစ်တည်ရအောင်လို့လေဗျာဒိတ်ကိုမချလို့ကိုမဖြစ်ဒီဗျာဒိတ်တော်ချပြစ်အောင်ကိုဖျားသခင်ပြုမူခဲ့တယ်ဆရာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်ဒါပေမဲ့အဲ့ဒီအချိန်မှာနိနေဝေအတွက်ဗျာဒိတ်တော်ဆိုပြီးတော့တည့်ရိုက်တော်ဝေါ်ဟာရကိုမသုံးဆွဲခဲ့ပါဘူး။ချင်းချောက်သောအသံနှင့်ကြွေးကြော်ခြင်းဆိုပြီးတော့ဖော်ပြပေးခဲ့ပါလေ။ဟုတ်ပါတယ်။ယောနဝတ္ထုအစပိုင်းမှာပြန်ပြီးတော့ကြည်ပါ။အမိတ်တဲဤသားယောနသူရောက်လာသောထာဝရဘုရား၏နှုတ်ကပတ်တော်ဟူမူကား။သင်ထ၍နိနေဝေမြို့ကြီးသို့သွားပြီးလျှင်ချင်းချောက်သောစကားနှင့်ကြွေးကြော်လော့။ထိုမျိုးပြုသောဒုစရိုက်အပြစ်သည်ငါရှိသူတက်လာပြီဟုမိန့်တော်မူ၏တဲ့ရှင်းနေတာပါပဲနော်နှုတ်ကပတ်တော်ရောက်လာတယ်ချင်းချောက်ဖို့ကြွေးကြော်သွားရမယ်တဲ့ဖျားသခင်ရဲ့နှုတ်ကပတ်တော်ဆရာဟာအမြဲတမ်းပန်းကလေးများနဲ့ပေါက်နေတယ်လို့မှတ်ယူလို့မရနိုင်ပါဘူးယေရှုဂိယုနာတော်ဆရာကမိဘများကဈေးတယ်လာတိုင်းခေါ်ပြီးတော့မုံဝယ်ကြွေးတာမျိုးကလေးစိုးဆိုးတာမှန်သမျှကိုကလေးစိုးဆိုးတာမှန်သမျှတွေကိုလိုက်ပြီးတော့အလိုလိုက်နေတာမျိုးမှတ်လို့ဘယ်လို့မှမရနိုင်ဘူးဆိုတာကိုကျွန်တော်တို့အခုအပိုင်းမှာအထူးပဲသတိပြုကြရပါလိမ့်မယ်။နောက်တစ်ခုကတော့ယောနမတဆင့်ရောက်ရှိလာတဲ့နိနေဝေအတွက်ချင်းချောက်ချင်းနဲ့ပေးပို့လိုက်တဲ့သတင်းဆိုတာဟာအဲ့ဒီသတင်းရဲ့နောက်မှာအဖဖျားသခင်ရဲ့ချစ်ချင်းနဲ့ခွင့်လွှတ်တော်မူခြင်းတွေပါဝင်နေခဲ့တယ်ဆိုတာကိုယောနဝတ္ထုကိုဖတ်ကြည့်ရင်ရှင်းနေအောင်ကျွန်တော်တို့တွေ့ကြရမှာဖြစ်ပါတယ်။ဟုတ်ပါတယ်အဲ့ဒီယောနဝတ္ထုရဲ့အခန်းကြီး3ဒီကုန်းရေယောနဝတ္ထုတစ်ခုလုံးရဲ့ဤကုန်းချုပ်တို့ရဲ့မှာကျွန်တော်တို့ဖတ်ကြည့်မယ်ဆိုရင်အဲ့ဒီအချက်တွေကိုရှင်းနေအောင်သဘောပေါက်နိုင်ပါလိမ့်မယ်မြို့သားတို့သည်မိမိတို့လိုက်သောအတ္တမလမ်းကိုလွှဲဆောင်၍ကျင့်သောအကျင့်များကိုဘုရားသခင်သည်မြင်လျင်အရင်ချိန်သောဘေးဒဏ်ကိုမပေးဘဲနေတော်မူ၏တခါအဲ့ဒီယောနဝတ္ထုရဲ့ဤကုန်းပိုင်းမှာကြတော့ငါသည်ညားစွာသောတိရစ္ဆာန်တို့ကိုမဆူကိုလက်ရလက်နှင့်လက်ဝဲလက်ကိုမျှပိုင်းခြား၍မသိသောလူတသိန်းနှစ်သောင်းမကလူများသောနိနေဝေမြို့ကြီးကိုငါနှမျောသင့်သည်မဟုတ်လောဟုမိန့်တော်မူ၏တဲ့မိတ်ဆွေတို့အခုနာဟုံကနေထပ်ပြီးကြားရပြန်တဲ့နိနေဝေစီတို့တိုက်ရိုက်ဥတီလိုက်ပြန်သောဗျာဒိတ်တော်ဆရာကတော့ဒေါသအမျက်တို့သင့်လျက်နေသောတရားစီရင်ခြင်းတွေအတွေ့ဖြစ်တာကိုတွေ့ရကြပါလိမ့်မယ်ကောင်းပါပြီ ချစ်ချင်းမြတ်တာရေအပြည့်အလျောက်စီရင်ခြင်းရေဆိုတဲ့အပြိုင်တီရှိနေတဲ့တရားနှစ်ခုပေါင်းစုလိုက်တဲ့အခါမှာတော့ကျွန်တော်တို့လူသားတွေအတွက်အလေးအနက်ပြုဖို့အချက်တွေဟာထပ်မံပေါ်ထွက်လာပါတယ်ချစ်ချင်းမြတ်တာဖြစ်တော်မူ၏ဆိုတဲ့ဘုရားသခင်ဟာဘာကြောင့်အပြစ်ကိုစီရင်ရသလဲသူ့ရဲ့အပြစ်စီရင်တော်မူခြင်းဟာလူသားအချင်းချင်းအညှိုးဖွဲ့ပြီးတော့မထင်မရှားမှောင်ထဲကနေခြောက်တန်းနဲ့ထိုးတာတို့ရိုက်တာတို့ကောက်ကောက်ကြစ်ကြစ်ကလိန်စည်းညှန်းဆင်ပြီးတော့ရောက်ချတာမျိုးတို့အဲ့ဒါမျိုးတွေနဲ့တူပါသလားစသည်စသဖြင့်ကျွန်တော်ဟာလူတွေတွေးကျင်စရာတွေအများကြီးရှိလာပါတယ်အဲ့ဒီအတိုင်းတစ်ခုမှမဟုတ်ပါဘူးချစ်ချင်းမေတ္တာတော်ဖြစ်တော်မူသောသခင်သည်သမာတရားလည်းဖြစ်တော်မူ၍အသက်လည်းဖြစ်၏လန်ခยีလည်းဖြစ်၏ဆိုတာကိုကျွန်တော်ဘယ်လို့မှမိထားလို့မရနိုင်ပါဘူးအဲ့ဒီကျဲကသမာတရားဖြစ်ခြင်းကြောင့်တရားကိုစီရင်ပိုင်သောအရှင်အနေနဲ့တရားကိုစီရင်သွားရမှသာလျှင်ဧကံဖြစ်ပါလေသေးသေးချာချာရေရရရစီရင်ခြင်းအတိအလင်းစီရင်ခြင်းဖြစ်ပါလေအဲ့ဒီမှာတွင်ဘုရားသခင်ကိုလူအချင်းချင်းလို့သဘောထားပြီးတော့ရက်ဆက်တော်မူတယ်လို့သွားပြောလို့မရနိုင်ကဘာဥမပင်စတင်၍လူသားတို့ကိုမင်းတို့သေကိုသေရမယ်ဆိုပြီးတော့သေပစ်စီရင်ခဲ့သေးတယ်ဆိုတဲ့အမှန်တရားကစပြီးတော့သူ့ရဲ့စီရင်ပိုင်ဖတော်မူခြင်းဘုံတကူတော်အလုံးစုံတို့ကိုနားလည်ခံယူနိုင်အောင်ကျွန်တော်ရှုမြင်သွားကြရမှာသာဖြစ်ပါလေ။နာဟုံအနာဂတိကျမ်းအခန်းကြီး1အငယ်1အပြစ်ရှိသည်ဟုထာဝရဘုရားသည်ယုံလွယ်၍ဒဏ်ပေးသောဘုရားဖြစ်တော်မူ၏။ထာဝရဘုရားသည်ဒဏ်ပေး၍အမြင့်ပြင်းထန်တော်မူ၏။ထာဝရဘုရားသည်ယံပက်ပြုသောသူတို့ကိုဒဏ်ပေး၍ယံသူတို့ကိုအညှိုးထားတော်မူ၏အပြစ်ရှိသည်ဟုယုံလွယ်သောဘုရားတဲ့ထူးထူးဆန်းဆန်းကလေးပါနော်အမှန်ကတော့ jealous god ဆိုတာပဲဖြစ်ပါလေဒါကိုမြန်မာစကားအတိုင်းတိကနေအဖြေထုတ်မယ်ဆိုရင်တော့သဝန်တူတော်မူတယ်တဲ့ရှင်းပါတယ်နော်သဝန်တူတယ်ဘာဖြစ်လို့သဝန်တူပါသလဲသူဟာသူဖန်ဆင်းတဲ့လူသားကိုချစ်တယ်ဒါကြောင့်မလို့သူ့ကိုယ်သာကိုးကွယ်စေရမယ်။သူ့မှတပါအခြားဖယားကိုမကိုးကွယ်ရဘူး။ရုတ်ထုစင်တူကိုမြေမှဖြစ်စေရေမှဖြစ်စေအခြားဘယ်အရာမှဖြစ်စေတွေးမြင်ရသောအရာတို့ဤပုံတရံကိုယူပြီးတော့သွန်းလုတ်ကိုးကွယ်ခြင်းအရှင်းမပြုရဆရာကို1ပညာတော်အဖြစ်နံပါတ်1ပညာတော်အဖြစ်အခိုင်အမာတားမြစ်ထားခဲ့ပါလေ။ဒါကိုထွက်မြောက်ရကြအခန်းကြီး20အငယ်34တို့မှာရှင်းနေအောင်ကျွန်တော်တွေ့ပြီးသားပါ။ငါမှတပါအခြားသောဖယားကိုမကိုးကွယ်နှင့်အကျက်မိုးကောင်းကျင်၌၎င်းအောက်အရက်မြေကြီးပေါ်၌၎င်းမြေကြီးအောက်ရေထဲ၌၎င်းရှိသောအရာနှင့်ပုံတရံတူအောင်ရုတ်ထုဆင်းတုကိုကိုအဖို့မလုံနှင့်ဥမချဝမပြုနှင့်အကြောင်းမူကားသင်ဤဖျားသခင်ငါထာဝရဖျားသည်သင်၌အပြစ်ရှိသည်ဟုယုံလွယ်သောဖျားငါကိုမုံသောသူတို့၏အမျိုးအစဉ်အဆက်တတ္တယအဆက်သရုတ်ထအဆက်တိုင်အောင်အဖတို့၏အပြစ်ကိုသားတို့၌ဆက်ပေးစီရင်သောဖျားတဲ့မရှင်းဘူးလားအဲ့ဒီလိုဝန်တိုခြင်းရှိတယ်ဆိုတာကိုအခုဆရာကြီးဂျက်ဆန်ဒေါက်တာယူရာသန်ကတော့အပြစ်ရှိသည်ဟုယုံလွယ်သောဖျားဖြစ်တယ်လို့ဖော်ပြပေးလိုက်ပါတယ်။လွဲ့မြန်နေပါသလား။အရှင်းမလွဲ့ပါဘူး။ jealous ဆရာဟာအကဲဆက်ခြင်းတွန့်တိုခြင်းများနဲ့ဆက်ဆက်လို့ရပါတယ်။အဲ့ဒီ jealousy ကိုမြန်မာကသာလျှင်ဝန်တိုတယ်လို့တူတူတုတ်တုတ်အသုံးများကြတာဖြစ်ပါတယ်။ Webster's Dictionary ရဲ့အဖြေဟာအတော်သဘောကျဖို့ကောင်းနေတာတွေ့ရပါတယ်။intolerant of rivalry or unfaithfulness ဆိုပြီးတော့ပေါ်ပြထားပါတယ်သစ္စာဖောက်မှုကိုအရှင်းမခံရနိုင်ဆိုတဲ့အတိတ်ဘယ်ကိုထင်းငနဲ့ပေါ်ပြထားကြောင်းပါမိတ်ဆွေအဲ့ဒီလိုထွက်မြောက်ရကျမ်းမှာအမှတ်စဉ်1ပညတ်တော်ကိုချထားပြီးတော့ဒီအမိန့်ကိုဩဇာအာဏာပြင်းထန်စွာနဲ့ဆက်လက်ရှင်းဆိုချက်ကိုတော့နောက်ဆက်တွဲအဖြစ်အခုလိုရှင်းနေအောင်တွေ့မြင်ခဲ့ရပါတယ်ဥမချဝန်ပြုနှင်းအကြောင်းမူကားသင်ဤဖျားသခင်ငါထားဝဲရဖျားသည်သင်၌အပြစ်ရှိသည်ဟုယုံလွယ်သောဖျားတဲ့ဒါရင်မကသေးပါဘူးနော်ဆက်ပြီးတော့ကျိမ်းမောင်းပြစ်တင်ထတာရှိသေးတယ်ငါကိုမုံသောသူတို့၏အမျိုးအစဉ်အဆက်တတ္တယအဆက်သရုတ်ထအဆက်တိုင်အောင်အဖတို့၏အပြစ်ကိုသားတို့၌ဆက်ပေးစီရင်ပိုင်သောဖျားတဲ့အဲ့ဒီလိုဖော်ပြထားခြင်းဖြစ်ပါလေတစ်ချိန်တည်းမှာပဲနောက်ဆက်တွဲဘယ်လိုထပ်ပြီးတော့ဖော်ပြထားသေးလဲဆိုရင်ငါကိုချီ၍ငါပညတ်တူကိုကျင့်တော်သူတို့၏အမျိုးအစဉ်အဆက်အထောင်အပေါင်းတိုင်အောင်ဂယုနာကိုပြတော်ဖျားဖြစ်၏တဲ့မိတ်ဆွေတို့ဒီနေရာမှာဝန်တိုခြင်းအကြောင်းကိုအနည်းငယ်စဉ်းစားဖို့လိုပါလိမ့်မယ်မိမိရဲ့ဇနီးမယားကို့မချစ်ဘဲသူများကိုတော့ပြီးချစ်နေတာကိုမိတ်ဆွေလက်ခံနိုင်ပါသလားကို့သားသမီးလေးတွေကို့ကိုတော်လှန်ပုန်ကန်ပြီးတော့တခြားလူကိုအဖေသွားခေါ်တာကိုမိတ်ဆွေတို့ခံကျင်ပါသလားအဲ့ဒီလိုသာသဘောတားကြီးပြည့်ဝနေတယ် ပိတ်ပြီးတော့ချစ်ချင်းမြတ်တာတရားကြီးကြွယ်ဝပြည့်စုံနေတယ်ဆိုပြီးတော့ခံနိုင်တယ်ဆိုရင်တော့ဘယ်လူမှုရေးသိပ်ပံတို့ခစ်သက်အတွေးအခေါ်တို့နဲ့ပဲမိတ်ဆွေဆင်ခြေပေးပြီးကျွန်တော်တို့ကတော့အဲ့ဒီမြတ်တာရှင်ကြီးတွေကိုလူဘောကြီးတွေတိရစ္ဆာန်စရိတ်တဘက်ကိုရောက်နေတဲ့တတ္တဝါတွေအဖြစ်ပဲပြက်ပြက်သားသားသတ်မှတ်ကြရမှာပါမိတ်ဆွေအပေါင်းတို့အခုအချိန်ကာလမှာကမ္ဘာနဲ့အပွန်new morality တို့ sex freedom တို့ဆိုတဲ့လူမှုရေးဖောက်ပြန်မှုတွေဟာအလွန်အလွန်ခက်စားနေတာကိုတွေ့ရပါတယ်။တဟအမှန်တော့အခုခေတ်စကားနဲ့ပြောတော့တာခက်စားတယ်လို့ဖြစ်သွားတာပါ။သမိုင်းအစဉ်အဆက်ခေတ်တလျှောက်လုံးမှလည်းခေတ်အဆက်ဆက်တလျှောက်လုံးမှလည်းလူအဖွဲ့အစည်းအတွင်းအနေနဲ့သူတို့ခေတ်နဲ့သူတို့တောက်လျှောက်ခက်စားခဲ့ကြတဲ့အကျင့်ဆိုးပဲလို့သမိုင်းဆရာတချို့ကအလေးအနက်ပြောနေပါတယ်။ဒါပေမဲ့သိပ္ပံပညာအကြီးအကျယ်တိုးတက်ပြီးတော့လူမှုအဆောက်အုံကြီးဟာအကြီးအကျယ်ရှုပ်ထွေးလို့ကောင်းလာတဲ့အလျောက်ခေတ်စားပုံချင်းဟာမတူပုံမသိတာပုံမပွင့်လင်းပုံမပြတော့အပုံနံထွက်ပုံမအရှက်မရှိသားသာလျှင်ပုံမောက်လာတယ်လို့ကျွန်တော်တို့သတ်မှတ်ကြရမှာဖြစ်ပါတယ်သူဖတ်တာသူဘလောက်ပဲခေတ်စားစားလူတွေဘလောက်ပဲလက်ခံခံသမာတရားကတော့ဒါဟာအပြစ်ပဲလို့ပြတ်သားစွာဆိုထားပါတယ်အထူးသဖြင့်မိမိကိုဖန်ဆင်းသောအရှင်သခင်ကိုသူကိုတစ္ဆာဖောက်၍သူကိုကြောခိုင်းခြင်းကိုအဖဖရာသခင်ဟာတဲတဲမဲမဲနာကြည့်၍အမျက်တော်ထွက်တော်မူကြောင်းကိုပြင်းထန်စွာဖော်ပြပေးလိုက်ပါပြီ။အဲ့ဒီတော့သူဟာအပြစ်ရှိသည်ဟုယုံလွယ်တယ်။ခံစားချက်ပြင်းထန်စွာနဲ့မနာလိုတတ်တယ်ဆိုတာဟာရှင်းနေပြီ။အဲ့ဒီမှာလေအဖဖရာသခင်သည်ဒဏ်ပေး၍အမျက်ပြင်းထန်တော်မူ၏ဆိုတဲ့အချက်ကိုပါနာဟုံဖော်ပြပေးလိုက်ပြန်ပါလေ။မိတ်ဆွေအပေါင်းတို့ကောင်းကင်ဘုံရှင်အဖဖရာသခင်ဟာသူဖန်ဆင်းထားတဲ့လူသားကိုမနာလိုဝန်တိုခြင်းဘာကြောင့်ရှိသလဲသူမှာအစဉ်တစိုက်တည်ရှိနေသောအံ့ဩပွေချစ်ချင်းမေတ္တာတော်အနန္တကြောင့်ပဲသူပိုင်ဆိုင်သောလူဖြစ်နေခြင်းကြောင့်ပဲအဲ့ဒီလူသတ္တဝါကိုသူဟာမြေမုံကနေဖန်ဆင်းပေးတယ်ဒါပေမဲ့သူ့ရဲ့ဝိညာဏသရဏနဲ့ဖန်ဆင်းခြင်းဖြစ်တယ်သူ့ရဲ့အသက်ဇီဝအမျိုးအစားကိုကိုယ်တော်တိုင်မှုတ်သွင်းပေးထားတယ်ဆိုရကူကဘာဦးကျမ်းမှာကျွန်တော်တို့ရှင်းနေအောင်တွေ့ကြရပြီးသားပဲဒါကြောင့်သူပိုင်နေအဲ့ဒီလူသားဟာသူ့ကိုယ်တော်ဘဝကိုပုံ၍မအပ်နှင်းမဲနဲ့အပြစ်ဒုစရိုက်ကိုသာတွေ့တာနေမဲဘဝကိုအပ်နှင်းထားမဲအဲ့ဒီအပြစ်ဒုစရိုက်ရဲ့ကြေးကျွန်ဘဝမှာပဲပျော်နေမဲဆိုတာမျိုးကိုသူမခံနိုင်ဘူးသူ့ကိုယ်သာမျက်မှောက်ပြု၍သူ့ကိုမျှော်ကြည့်စေဖို့သာသူအလိုရှိပါတယ်သူ့ကိုဟိုဟာဒီဟာတွေလက်ထိုးပေးဖို့မလိုပါဘူးမျက်နှာချိုလျှောက်ပြီးတော့သွေးနေစရာမလိုပါဘူးနှလုံးပုံ၍ယုံဖို့သာလျှင်လိုပါ रे ဘုရားသခင်အတွက်ဘုရားသခင်အတွက်ဆိုပြီးတော့ရုပ်ဝတ္ထုပစ္စည်းတွေကိုဆက်ကပ်ခြင်းတည်းဆိုရင်အဖဘုရားသခင်ရဲ့ချစ်ချင်းမေတ္တာတော်နဲ့အညီချစ်၍ရွာသောမိုးများကိုလိုအပ်နေပါသောလောကနေအတွင်းမှာစင်းရဲနေသောလူသားတွေအပေါ်မှာရွာချပေးဖို့သာအရေးကြီးပါ रे ဟုတ်ပါ रे မဝေးလှသေးသောမိခာအနာဂတိကျမ်းအခန်းကြီး6မှာဖော်ပြခဲ့တဲ့အချက်တခုကိုကျွန်တော်ပြန်ပြီးတော့အောက်မေ့မိပါ रे မိခာအနာဂတိကျမ်းအခန်းကြီး6ရဲ့အငယ်10မှာအခုလို့ဆိုထားခဲ့ခြင်းပါအချင်းလူကောင်းသောလမ်းကိုပြတော်မူပြီးတရားသဖြင့်ပြုခြင်းဂယုနာကိုနှစ်သက်ခြင်းသင်ဤဖျားသခင်ရှေ့တော်၌နှိမ့်ချသောစိတ်နှင့်ကြင့်နေခြင်းမှတပါအဘယ်ပူဇော်သက်ကာကိုထာဝရဖျားတောင်းတော်မူသနည်းတဲ့ကျွန်တော်ပြောခဲ့တဲ့အတိုင်းပါပဲနော်ကျွန်တော်တစ်ခေါက်လောက်ပြန်ပြီးပြောခြင်းပါလေဖျားသခင်ရဲ့ချစ်ချင်းမေတ္တာတရားကိုခံယူနိုင်ဖို့အတွက်သူ့ကိုလက်ထိုးစရာမလိုဘူးမျက်နှာချူသွေးစရာလည်းမလိုဘူးနှလုံးပုံ၍ယုံဖို့သာလိုအပ်ပါ रे ဘုရားသခင်အတွက်ဘုရားသခင်အတွက်ဆိုပြီးတော့ရုပ်ဝတ္ထုပစ္စည်းတွေကိုဆက်ကပ်အနှံ့ခြင်းနဲ့ပူဇော်ခြင်းတည်းဆိုပါတော့အဖဘုရားသခင်ရဲ့ချစ်ချင်းမေတ္တာတော်နဲ့အညီချစ်၍ရွာသောမိုးများပမာလိုအပ်နေသောလောကနဲ့ဆင်းရဲတွင်နဲ့နေသောအမှောင်လောကအဖဘုရားသခင်ချစ်စေလိုသောလူအချင်းချင်းအပေါ်မှာသာလျှင်ယောသွန်ဖြိုးပေးကြဘူးလွတ်အပ်တယ်ဆရာကအလေးအနက်ဆင်ခြင်အောင်မိတရိယာကြပါစုအခုနာဟုံဖော်ပြလိုက်တဲ့ဒံပေးခြင်းဆရာဟာအမှတ်တမဲ့ဆိုရင်တော့နော်လူချင်းကလဲစားခြေတယ်ဆိုတဲ့သဘောကိုလွဲမှခံယူစေတယ်လို့ကျွန်တော်ထင်ပါတယ်အမှန်ကတော့အမှားအတွေ့ပြုမိသောအပြစ်ဒုစရိုက်အတွေ့တရားမျှတစွာအပြစ်ဒဏ်ပေးခြင်းဖြစ်ပါတယ်အဲ့ဒီလိုဒံပေးခြင်းရဲ့သဘောကိုယောမဩဝါဒစာနဲ့ရှင်းပြီးကြည့်လိုက်မယ်ဆိုရင်အလွန်ကောင်းမွန်တဲ့ဝိညာဉ်အသည့်တရားတစ်ခုကိုဆက်ဆက်တွေ့မြင်ခံစားရမှာဖြစ်ပါလေ။ယောမဩဝါဒစာအခန်းကြီး7ရဲ့အငယ်18နဲ့19မှာအခုလိုဆိုထားပါဗျ။အဘယ်သူကိုမျှရန်တုံ့မမှုကြနှင့်။လူအပေါင်းတို့ရှင်မှာတင့်တယ်လျှောက်ပတ်သောအကျင့်ကိုကြံစီကြလော့။သင်တို့သည်တတ်နိုင်သမျှအတိုင်းလူအပေါင်းတို့နှင့်အသင့်အင့်နေကြလော့။ချစ်သူတို့သူတစ်ပါးသည်သင်တို့ကိုပြစ်မှားလျင်ကိုယ်တိုင်အပြစ်ပြန်၍မတုံ့ကြနှင့်။အမျက်တော်ကိုအခွင့်ပေးကြလော့။ကျမ်းစာလာပြီကား ငါသည်အပြစ်တရားကိုစီရင်ပိုင်၏အပြစ်နှင့်အလျောက်ငါဆက်ပေးမည်ဟုထာဝရဘုရားမိန့်တော်မူ၏တဲ့မိတ်ဆွေဘယ်လိုသဘောပေါက်နိုင်ပါသလဲလူသတ္တဝါတွေဟာကိုယ့်ကိုယ်ကိုတရားမျှတလှပြီလို့အထင်ကြီးလို့ဘယ်တော့မှမရဘူးဇာတိပကတိဒေါသလောဘမာမာနတွေနဲ့မတော်မတရားတွေဖြစ်ပွားကုန်တတ်တယ်ဒါကြောင့်မလို့ဘုရားသခင်သည်သမာတရားဖြစ်တော်မူ၍အမှန်ကန်ဆုံးဖြောက်မှတ်ဆုံးကိုစီရင်ပေးတော်မူမည်လူအချင်းချင်းအတတ်နိုင်ဆုံးအသင့်အတင်စိတ်ထားမေတ္တာသဘောကိုမွေးမြူ၍ကိုယ်ရင်ထဲမှမခံစားနိုင်လောက်အောင်သူတစ်ပါးကလွန်ကျူးသည်ဟုခံယူမိလျင်ဘုရားသခင်ရဲ့လက်တော်ကိုသာအနှံလိုက်ပါအလိုတော်ကိုသာဝန်ခံပေးလိုက်ပါဆိုတဲ့သဘောဖြစ်လာတာကိုတွေ့ရပါတယ်အမြဲပြင်းထန်တော်မူ၏တဲ့တချို့တချို့နူးနူးညံ့ညံ့ကလေးမှကြိုက်ချင်တဲ့ကျန်းစာသမားတို့တချီတဲ့နှာခေါင်းရှုံသွားကြတယ်ဖျားသခင်ဆိုပြီးတော့အမြဲပြင်းထန်နေဘယ်နာကြီးတုံးဆိုပြီးတော့ပြစ်တောက်ပြစ်တောက်တီပြောကြတယ်ကျွန်တော်တို့တင်ပြရတော့တမချန်းအဖွဲကတော့ရှင်းရှင်းပဲသူကိုတော်တိုင်းပေးတဲ့ဗျာဒိတ်တော်နဲ့ကြီးညာချက်မလို့ပြောင်ပြောင်တင်းတင်းအဲ့ဒီလိုကြိုပြီးတော့သတိတရားရခွင့်ပေါ်ထွက်လာစေတယ်ဒါကြောင့်အဖဖျားသခင်ကိုသိတ်ကျေးဇူးတင်တယ်တွန့်ကနေလည်းဖြစ်သွားမိတယ်ကြောက်စိတ်တည်းလည်းဝင်လာမိတယ်ဟုတ်ပါတယ်ဒေးဗစ်လို့ခေါ်တဲ့ဒါဝိတ်အလက်ဇန်ဒါ the great စီဇာဆိုတဲ့ကဲတာဘုရင်ကြီးတွေနပိုလီယန်တို့အင်္ဂလန်နိုင်ငံက Richard the Great တို့လူဝီဘုရင်ကြီးတွေတို့နောက်ပိုင်းမှာဟစ်တလာတို့မုဆိုလနီတို့စတာလင်တို့စတဲ့ပုဂ္ဂိုလ်ကြီးတွေကျွန်တော်တို့ကသူတို့ကိုအေယာမတကောအာနာရှင်ကြီးတွေအဖြစ်သဘောထားမိကြပါတယ်။ဒါပေမဲ့အဲ့ဒီတကောအာနာရှင်ကြီးတွေဟာနောက်ဆုံးသူတို့ကိုယ်တိုင်ပြုတ်ပြက်ထွက်ကုန်ပြီးတော့မရှုံမလှမရှုမလှဆိုလိုသေကုန်ကြရပြီတဲ့နော်။သူတို့ရဲ့အိမ်မက်နိုင်ငံတော်ကြီးတွေဟာလေအိမ်မက်စနစ်ကြီးတွေဟာလေလေနှင့်အတူကွဲပြောက်သွားကြရပါပြီ။ဒါရီဟာဘုသူလက်ချက်လေတမျိုးလုံးပျောက်စီဆိုလို့ခါနန်ကအာမလက်တို့မောဘတို့ဖိုနီရှန်စ်တို့နာမည်တောင်ခေါ်မဲ့လူမရှိလောက်အောင်လုပ်ပစ်ခဲ့တာဟာဘုသူလေပင်လယ်နီလှိုင်းလုံးကြီးတွေကြားထဲမှာဖာရောဘုရင်နဲ့အီဂျစ်တပ်မဟာကြီးတခုလုံးကိုရေနှစ်ပြီးကြိုပစ်လိုက်တာဘုသူလေငါဒီဣသရေလကိုအကုန်ဖတ်မယ်ဆိုပြီးမှသနာလူအလျှော်ပေးတယ်ဒါတောင်ဂုချက်ချင်းတာဝန်ရှိတဲ့လူ3000ကိုထုတ်ချင်းခတ်သတ်စီဆိုပြီးတော့အမိန့်ပေးနိုင်တာဟာဘုသူဖြစ်ခဲ့ပါသလဲဒီကနေ့တိုင်အောင်သဘာဝဘေးအန္တရာယ်တွေသိပ်ပံရဲ့ပွတ်တိုက်မှုတွေနဲ့သိမ့်သန့်ချီပြီးတော့ညင်မြုပ်မြုပ်ပြစ်ပေးနေတာဟာဘာလို့လဲဟုတ်ပါတယ်အဖဖျားသခင်ကိုတော်တိုင်ဖြစ်တယ်အဖဖျားသခင်ရဲ့စီရင်တော်မူချက်အပေါင်းကိုပြော့ပြဲပြဲသွားပြီးတော့တွေးလို့မရနိုင်ပါဘူးအထူးသဖြင့်အပြစ်လူပေါင်းကိုသူကင်တွဲရမှာဖျားသခင်ဟာသူ့ရဲ့ဖျားဖြစ်ခြင်းဤဘုံတကူအာနာနဲ့သူ့စိတ်ကြိုက်နေသူအမျက်ပြင်းထန်ရမှာဧကန်အမှန်ဖြစ်ပါတယ်အဲ့ဒါကိုနည်းနည်းနည်းနည်းကျွန်တော်တို့ကကွန်ပျူတာနဲ့သူ့အမျက်ဒီဂရီကိုသွားပြီးတိုင်းတာလို့မဖြစ်နိုင်ပါဘူးအခုလို့အမျက်တော်သည်ပြင်းထန်သည်ဆိုတာလောက်ကိုကျွန်တော်တို့နားလေသဘောပေါက်ခွင့်ပေးတယ်ဆိုရင်ပဲဒါဟာလုံလောက်သောကျေးဇူးဖြစ်နေပြီလို့ကျွန်တော်တို့လေးနဲ့စွာခံယူမိပါတယ်မိတ်ဆွေဒီနေရာမှာတစ်ခုဖြစ်ဆွဲချင်တာကတော့ကျွန်တော်တို့လူသားအများစုဟာနှုတ်ကပတ်တော်ကိုသေချာဖတ်ရှုလေ့လာခြင်းဆုတောင်းပြီးတော့အဖြေရှာခြင်းတို့အရင်မပြုလုပ်ကြဘဲနဲ့ဒီကနေ့ဒီကဘာမှာဖြစ်ပျက်နေတဲ့ဆုံးရှုံးပျက်စီးခြင်းတွေစစ်ဘေးအန္တရာယ်ကြီးတွေပတ်ဝန်းကျင်ဘေးဒုက္ခအန္တရာယ်တွေစတဲ့ဘယုတ်ဒုက္ခကိစ္စအဝဝကိုဒီအတိုင်းကိုယ်အမြင်တွေနဲ့ကိုယ်အထင်တွေနဲ့တွေးခေါ်ရင်ထိတ်လန့်တုန်လှုပ်မှုရှိနေကြတာကိုကျွန်တော်တို့တွေ့မြင်နေရပါတယ်။အဲ့ဒီလိုကိုယ့်ဖတာကိုတွေးပြီးတော့တွေးပြက်ခြောက်ခြားနေကြတဲ့အချိန်မှာနှုတ်ကပတ်တော်တဲကအနာဂတ်တွေကိုတဇူးစားအသိဆုပ်ကိုင်းဒါတွေအကုန်လုံးဘုရားသခင်စီရင်တာ။ကဘာကြီးကတော့တရက်နှစ်ရက်တလနှစ်လတနည်းနှစ်နှစ်အတွင်းပြက်ကိုပြက်စီရတော့မယ်။သွေးပင်လေကြီးပဲဝေရတော့မယ်ဆိုတဲ့ကြောင်တောင်တောင်တည်ယူသံအဟောအပြောတွေကိုသိပ်ပြီးတော့စိတ်ပါကုန်ကြတာတွေကိုလည်းအမြောက်အများကျွန်တော်တို့တွေ့နေရပါတယ်။ဒါဟာလည်းတနည်းပြောရရင်တော့ခရစ်တော်ကိုယ်တော်တိုင်ဆိုမိန့်ခဲ့တဲ့အချက်တစ်ခုနဲ့ကိုက်ညီနေမှုလို့လည်းကျွန်တော်တို့ပြောလို့ရနိုင်ပါလိမ့်မယ်။မှန်ပါတယ်။ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး27အငယ်25နဲ့26မှာပြန်ကြည့်ပါ။ထိုအခါနေလကျင်းနက်ခတ်တို့၌ပုပ္ပနမိထင်ရှားလိမ့်မည်။မြေကြီးပေါ်မှာလဲလူအမျိုးမျိုးမငြိမ်မသက်စိုးရိမ်ကြောက်ကြခြင်းသမုတ်တရားလှိုင်းတဘူကြည်ခြင်းမြေကြီးပေါ်မှာဖြစ်လက်တန်သောဘေးများကိုမျော၍ကြောက်လန့်သဖြင့်လူများတို့၏အသက်ဆုံးခြင်းအမှုအရာတို့သည်ဖြစ်ကြလိမ့်မည်အကြောင်းမူကားကောင်းကျင်တကိုးတို့သည်တုန်လှုပ်ကြလိမ့်မည်ဒါဟာကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်ဖော်ပြသွားခဲ့တဲ့မိန့်ခွန်းပဲမိတ်ဆွေအပေါင်းတို့အဲ့ဒီလိုလောကကြီးကိုလှည့်ကြည့်ပြီးကြောက်ရွံ့တုန်လှုပ်ပွေဖြစ်စဉ်တွေရဲ့နောက်မှာနစ်မျောနေဖို့တည်းတမန်တော်အသက်လမ်းပေါ်မှာပါဝင်စီးဆင်းသွားဖို့ပို့ပြီးတော့လိုအပ်နေပါတယ် နှုတ်ကပတ်တော်အဆုံးအမတွေကိုအနုလုံပရိလုံဆင်ခြင်စဉ်းစားရင်းနဲ့အသက်တာကိုကျင်လည်လှုပ်ရှားသင်းလှတယ်လို့ကျွန်တော်သင်သိရသောသမာကျမ်းအဖွဲ့ကခံယူမိပါတယ်။ဥပမာဆိုပါတော့လူတွေရဲ့စရိတ်တဖောက်ပြန်မှုတွေအကြီးအကျယ်ဖြစ်လို့ AIDS ဟာကိုက်ယောဂါဇိုးကြီးဖြစ်လာတယ်။အဲ့ဒီယောဂါဇိုးကြီးရဲ့ကာကွယ်ရေးကုစားရေးပညာပေးရေးမိခင်နဲ့ကလေးများစောင့်ရှောက်ရေးတွေဟာကျွန်တော်ယုံကြည်သူတွေအထိကလောက်ရမယ်အလုပ်ပဲမဟုတ်ဘူးလား။တခါအခုကောင်းကင်ပြင်ကအိုဆုံးလျှော်ပောက်ကွဲမှုကြောင့်ကမ္ဘာမှာရာသီဥတုကြီးဆိုးရွားလာတယ်။ရေတွေလွှမ်းမိုးမှုတွေများလာတယ်။တောင်ဝင်ရိုးစုမြောက်ဝင်ရိုးစုမှာရာသီဥတုတွေပျောက်နေပြီးတော့သမုတ်တရားရေတွေမြင့်တက်လာတယ်။ဒါဟာသိပ်ပံအတက်နဲ့ကို့ဖာသာကိုပြန်ပြီးတော့ကို့အတက်နဲ့ကိုစူးခြင်းပဲ။အိုဆုံးလျှော်ပောက်ကွဲစေသောဓာတ်ငွေတွေမထွက်အောင်မြေကြီးသားတွေအနေနဲ့ဝိုင်းပြီးတော့လုကြရမယ်မဟုတ်ဘူးလား။တဘာဝတစ်တော်ကြီးတွေရှားပါတရိတ်ဆန်တွေမျိုးပြုတ်ကုန်တယ်လို့ဆိုတယ်။မျိုးပြုတ်ကုန်ပြီလို့ဆိုတယ်။ကဘာဥကရေကမင်းတို့လူသားဒီသရိသံလောကကိုဒီကဘာမြေကြီးကိုအုပ်ဆိုးစေဆိုပြီးတော့အဖဖရားသခင်အခွင့်ပေးထားပြီးပြီပဲကိုအုပ်ဆိုးတာအဟုတ်မဟုတ်လို့အခုလို့ဒုက္ခတွေရောက်တယ်ဆရာကကိုအပြစ်ကိုဝန်ခံပြီးတော့ကိုဓလိထုံတန်းအစဉ်အလာတွေကိုပြင်သိရင်ပြင်ကြရမယ်မဟုတ်ဘူးလားနျူကလ িয়ার အတက်ပညာတွေကိုပိုင်ဆိုင်ပြီးတော့စစ်စကားကြီးပြောနေကြတယ်တမာတရားစကားတွေကိုပြောင်းပြီးတော့မပြောနိုင်ကြတော့ဘူးလေလားမိတ်ဆွေကျွန်တော်မိတ်ဆွေတို့ကိုအမုတ်အနာကတိတဲကသွေးလန့်ခြင်းစရာဗျာဒိတ်တော်ကိုကျွန်တော်အသေးစိတ်ရှင်းပြခဲ့ပူပါတယ်အမုတ်အနာကတိကျမ်းအခန်းကြီး9တဲကအချက်တစ်ခုဖြစ်ပါတယ်တပန်းအရှင်ထာဝရဘုရားသည်ငါအားပြတော်မူသောယူပါယုံဟုမူကားမိဖြင့်ဒံပေးခြင်းဟာမိကိုခေါ်တော်မူ၍မဟာသမုတ်တရားကိုမိလောင်လေ၏ကုန်းကိုလည်းလောင်လေ၏ငါကလည်းအိုးအရှင်ထာဝရဘုရားဆိုင်းတော်မူပါရာကုတ်သည်ငဲသောကြောင့်အဘယ်သို့ထရဘာလိမ့်မည်နည်းဟုလျှောက်တော်အရှင်ထာဝရဘုရားသည်နောင်တရ၍ဤသို့မဖြစ်ရာဟုမိန့်တော်မူ၏တဲ့စိတ်စိတ်စဉ်းစားရမယ်ကြံဖြစ်ပါတယ်တော်အဲ့ဒီလောက်ကြီးရှေးကြတဲ့လွန်ခဲ့တဲ့နှစ်ပေါင်း2800 3000နီးပါးကတောသားပရောဖက်စိတ်ကြောင်းနွားကြောင်းပြီးတော့တဖန်သီးတို့စပစ်သီးတို့ခုဆွတ်ပြီးတော့ကြပန်းလောက်ကင်စားသောက်ခဲ့ရတဲ့လူဒန်းစားတယောက်ကပြောခဲ့တဲ့စကားအဲ့ဒီခေတုံးကသာမိတ်ဆွေလူဖြစ်ခဲ့မယ်ဆိုပါတော့ဒီအာမုတ်ဆိုတဲ့ပရောဖက်ငကြောင်ကြီးလို့ပြောမှာပဲသူခင့်တဲ့သူဘယ်လို့မှမဖြစ်နိုင်ဘူးမဟုတ်ဘူးလားဟောအခုနောက်ဆုံးပေါ်နျူကလ িয়ার ခေရောက်ပြီသမုတ်တရားကိုမိဆွဲပြီးတော့ကုန်းကိုပါမိဟတ်မယ်ဆိုတာဟာလက်တွေ့ဖြစ်နိုင်ကြီးယာနှုံးပြေကိစ္စကျွန်တော်ထင်ပါတယ်နျူကလ িয়ার ဘုံဆယ်လုံးတူပြိုင်မခွဲစရာမလိုပါဘူးကျွန်တော်မမွေးခင်တုန်းကအတော်မစ်ဘွန်းဆိုတာဟာလေအခုနျူကလ িয়ার ဘွန်းနဲ့စရင်ခလေးကစားစရာအဆင်ကလေးပဲသမိုင်းမှာပြန်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဟီရိုရှိမားမှာမြေပြင်အထက်တမိုင်နှစ်မိုင်လောက်မှာဖောက်ခွဲပြစ်လိုက်တာနော်စက္ကန့်ပိုင်းအတွင်းဟီရိုရှိမားအယုပြင်းပြင်းကျသွားတယ်အဲ့ဒီမှာလွတ်ပဟဲ့ဆိုပြီးတော့ပင်လယ်ထဲကိုဆင်းပြေးတဲ့လူတွေလေဘာဖြစ်တယ်မှတ်တုံးရင်နွေးအိုးတဲ့ခုန်ချတာနဲ့အတူတူပဲအကုန်လုံးအစနီလန်ပြီးတော့ဖိတ်ကုန်နေပြုတ်ပြီးသားတွေဖြစ်ကုန်တယ်အဲ့ဒီတော့ဒီလိုစီရင်ပိုင်သာသောအဖဖျားသခင်ရဲ့အနာဂတ်တွေဟာကြောက်စရာရှိနေပြီဆိုတာဟာအမှန်ဒါပေမဲ့ဘာရီဆက်ပြီးတော့ပြောထားသေးတယ်။ယာကုတ်သည်ငေပါသေး၍သနာတော်မူပါ။ဘယ်လိုလုပ်ပြီးတော့နလန်ထရပါမလဲဆိုပြီးတော့ပြောတဲ့အခါကျတော့ဂယုနာတော်နဲ့နောင်တရတယ်။တနည်းဆိုရင်စိတ်တော်ညှို့ပြောင်းသွားရတယ်။ဤသို့မဖြစ်ရာဆိုပြီးတော့ပြောင်းလဲပြေးလိုက်တယ်ဆိုတာတွေ့ရပါတယ်။အဲ့ဒီအတိုင်းပါပဲ။ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး3မှာပြန်ကြည့်ပါ။ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး3အငယ်30အရာစောစောကအာမုတ်လူပဲမယုံမဆွေရေထဲမှာငါဖန်တဲ့အဆင့်ကတမန်တော်ဖြစ်လာတဲ့ပေတရုကသီကသသိပ်ပန်စကားဖြစ်တဲ့ elements လို့ခေါ်တဲ့နောက်ထပ်ခွဲချမ်းစိတ်ဖြာလို့မရနိုင်တဲ့လောကတတ်ဆိုတဲ့ဝေါ်ဟာရတွေကိုသုံးပြီးတော့ပျော့ထည့်လိုက်တာတွေဟာကြောက်ဖို့တောင်ကောင်းနေတယ်ဆိုတာကိုကျွန်တော်အဲ့ဒီရှင်ပေတရုဩဝါဒစာမှာတွေ့ရပါတယ်ရေထဲမှာ H2 နဲ့ O2 ပါတာတောင်မသိသေးတဲ့ခက်ကစကားတငါသေးတစ်ဖြစ်လဲတမန်တော်တယောက်ရဲ့စကားလောကတဒီဟုသောနောက်ထပ်စိတ်ဖြာလို့မရတဲ့အဲ့ဒီ elements တို့ကနေထပေါက်ကွဲပြီးတော့ကဘာကြီးပြည့်ရလိမ့်မယ်တဲ့မိတ်ဆွေအဲ့ဒီပျက်စီးခြင်းတွေတဲမှာပဲဒုံးတိဒီအတိုင်းဖြစ်မယ်သေဖို့သာပြင်ဆိုပြီးတော့ဘုရားသခင်ပြောပါသလားစောစောတုန်းကအာမုတ်ကျမ်းမှာတုန်းကအတိုင်းပဲငါတို့တွေအဘယ်သူမှမပျက်စီးပဲရှိသမျှတို့သည်နောင်တရစီခြင်းဟာအလိုတော်ရှိ၍တဲ့ဟုတ်ပါတယ်ရှင်ပေတရုဩဝါဒစာထဲမှာအခိုင်အမာတွေ့ရတဲ့မေတ္တာတော်ရဲ့သဘောပါအခုနာဟုံအနာဂတ်တိဟာလေဒီအတိုင်းပါပဲနာဟုံအနာဂတ်တိကျမ်းအခန်းကြီး1အငယ်3ဟာအခုလို့ဆက်လိုက်ပါတယ်ထာဝရဘုရားသည်စိတ်ရှည်တော်မူ၏တကိုးလည်းကြည်တော်မူ၏ တို့ရတွင်အပြစ်တည်သောသူတို့ကိုအပြစ်မှလွတ်တော်မမူ။ထာဝရဘုရားသည်လေပွေ၌၎င်းမိုးသက်မုန်တိုင်း၌၎င်းကြွတော်မူ၍မိုးတိမ်တို့သည်ဆက်တော်အောက်၌မြေမှုန့်ကဲ့သို့ဖြစ်ကြ၏။ရှင်းနေပါလေ။မိခင်တဘာဝမိခင်တဘာဝဆိုပြီးတော့ Mother Nature ဆိုပြီးတော့နူးနူးညံ့ညံ့ကလေးကျွန်တော်တို့ကပြောဆိုနေကြပါလေ။အဲ့ဒီ Mother Nature ဆိုတာဟာတကယ်တော့ဖခင်ကြီးဖြစ်သူ God the Father ရဲ့အမိန့်တော်အပေါ်မှာအဓိကလှုပ်ရှားသွားလာနေရတယ်ဆိုတာကိုနားဟုံဖော်ပြပေးလိုက်ပါတယ်။တိစိတ်ရှည်တော်မူတယ်။နှစ်တကိုးကြည့်တော်မူတယ်။သုံးအပြစ်တည်သောသူတို့အားအပြစ်မှလွတ်တော်မမူလို့ဆိုထားပါတယ်။အခုနိနေဝေမြို့တော်ကြီးအပေါ်မှာနှစ်ပေါင်း150ခန့်အပြစ်လွတ်ခဲ့တယ်။ဇာတိပဂရိရဲ့ဘက်တော်သားအေသောဤအမျိုးအနွယ်အေဒုံအပေါ်မှာနှစ်ပေါင်းရာပေါင်းများစွာကောင်းကြီးပေးထားခဲ့ပါတယ်။ခန္ဓာပြည်ဒေသသားတွေကိုဣတရေလမတိုင်ခင်နှစ်ပေါင်းမရေမတွက်နိုင်အောင်ကလေးကနို့နှင့်ပြားရီစီးရအရမှနေထိုင်ကျင်လေကျဆားစီခဲ့ပါလေအပြစ်တည်သောလူသားတို့ကိုအပြစ်မှလွတ်တော်မမူတဲ့အတွက်လောကရန်သေခြင်းဆင်းရဲမှလူသားတို့ပျက်စီးနေရမည်ဖြစ်ပါလေခရစ်တော်၏အသွေးတော်နှင့်ထာဝရအသက်ကိုပေးစေခြင်းကိုယ်တိုင်သည်အပြစ်လောကသားတို့အတွက်ငရဲမှလွတ်ရလွတ်ကြောင်းကိုယ်စားကံမေတ္တာများနှင့်တရားစီရင်ပေးခြင်းသာဖြစ်တဲ့အကြောင်းလေးစားစွာသင်ပြလိုက်ပါရစေ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့သင်တန်းရတော်သမားကျမ်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံသမားကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကနာဟုနဂတ်တိကျမ်းအခန်းကြီး7အခန်းငယ်၄ကနေအခန်းငယ်8အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။